Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2014ခုနှစ်မေလ10ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကို line to meter 24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံအရှေ့ဘက်ကခွဲထွက်ရေးသမားတွေရုရှားနဲ့ပေါင်းဖို့မဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုဆန့်ကျင်ထားဖို့ရုရှားသမ္မတဗလာဒီမီပူတင်ကပြောလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့ဘက်မှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လူတွေရာနဲ့ချီတည်ဆုံးခဲ့ပါတယ်။အမေရိကန်နိုင်ငံလက်ထောက်နိုင်ငံရဲ့ဝန်ကြီးဆရာစီဝဲလ်ဟာရခိုင်ပြည်ပခအရေးအတွက်ရခိုင်နဲ့မွတ်စလင်အတန်းဝန်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မဆုမြတ်မွန်နဲ့တူတင်ပြပေးမှာပါခင်ဗျာ။
ဒီကနေ့မှခင်ဦးစားပေးတင်ဆက်မယ့်နိုင်ငံတကာသတင်းလွှာတွေတဲ့တောင်အာဖရိကနိုင်ငံကမိန်းကလေးတွေယာနဲ့ချီပြီးပြန်ပေးဆွဲခံထားရတဲ့အပေါ်ဒီခါမှာရှင်နိုင်ဂျီးရီးယားနိုင်ငံကမိန်းကလေးတွေယာနဲ့ချီပြန်ပေးဆွဲခံထားရတဲ့အပေါ်ကုလသမဂ္ဂကဘယ်လိုတုံ့ပြန်ပါသလဲ။နောက်တောင်အာဖရိကနိုင်ငံမှာသမရထက်ပိုးပြီးတော့နာမည်ကျော်လူကြိုက်များလာနေတဲ့ကမ္ဘာဩဇာအရှိဆုံးတရားစီရင်ထဲမှာအမျိုးသမီးပါဝင်တဲ့အမျိုးသမီးတယောက်အကြောင်းနဲ့အတူမြန်မာသတင်းဆောင်ပါတွေမှာတော့
မြစီမပရိပရာဆိုတဲ့အလဲလက်လန်းစင်ကိုလည်းဆန့်ကျင်တယ်။ပြီးတော့မှစားပါတာကိုလည်းလေးစားမယ်ဆိုတော့နော်ကိုယ်တိုင်ချင့်ကြံပြီးတော့မှကိုယ်တိုင်လက်ခံ
တော့ရွှေရွှေစိန်လက်ပါမျိုးဆောင်ဥပဒေအတီးဖြစ်ပေါ်လာနိုင်ခြင်းအပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေရဲ့တုံ့ပြန်ချက်တွေကိုထုတ်လွှင့်ပေးသွားမှာပါရှင်။ကမ္ဘာဝယ်လိုအားမြန်မာမှုနဲ့မြန်မာတက်မာတွေဆုံရှုံနေရတဲ့အခြေအနေတွေအပေါ်မှာမြန်မာအစိုးရအနေနဲ့ဘလို့ကင်တွဲဆောင်ရွက်တင်တယ်လဲဆိုတာကိုလည်းပြောပြပေးမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့မဆုမြတ်မွန်တို့ကကြီးညာပေးပါမယ်ရှင်။
ယူကရိန်းနိုင်ငံကခွဲထွက်ပြီးရုရှားနဲ့ပေါင်းမှုတနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေတဲ့ယူကရိန်းနိုင်ငံအရှေ့ဘက်ကရုရှားလူလာသူတွေအနေနဲ့သူတို့မဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုရက်ရွှေ့ဆိုင်ထားဖို့ရုရှားသမ္မတဗလာဒီမီပူတင်ကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံမှာမေလ25ရက်နေ့မှာပြုလုပ်မဲ့သမ္မတရွေးကောက်ပွဲကိုရုရှားတို့ဘက်ကအစောပိုင်းမှာပြစ်တင်ပြောဆိုမှုတွေပြုလုပ်ခဲ့ပေမဲ့အဲ့ဒီအစီအစဉ်ဟာမှန်ကန်တဲ့ဘက်ကိုဥတည်နေတဲ့လောက်ရဖြစ်တဲ့အကြောင်းသမ္မတပူတင်ကပူထူးနေမှာပထမဆုံးအကြိမ်ဖြစ်တရားဝင်ပြောကြားလိုက်ပါတယ်။ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကကိုယ်စားလှယ်တွေနဲ့မော်စကိုမြို့မှာတွေ့ဆုံခြင်းသမ္မတပူတင်ကအခုလိုအံ့အားသင့်ပွဲပြောကြားလိုက်တာလည်းဖြစ်ပါတယ်။ခွဲထွက်ရေးခေါင်းဆောင်ဒက်နစ်ပူရှိလင်းကတော့သမ္မတပူတင်ရဲ့အဲ့ဒီလိုအကြံပေးပြောဆိုမှုအပေါ်သူကိုထောက်ခံသူတွေနဲ့ကြာသပတေးနေ့မှာပြုလုပ်မဲ့ဆွေးနွေးပွဲအတွင်းထက်သွင်းဆွေးနွေးသွားမယ်လို့ writer သတင်းဌာနကိုပြောပါတယ်။ယူကရိန်းနဲ့ဆက်မှာအလုံးအင်းနဲ့ရောက်နေတဲ့ရုရှားတပ်ဖွဲ့တွေဟာလည်းရှေ့တိုးမဲ့အစီအစဉ်ကနေပြောင်းလဲပြီးတော့နောက်ဆုတ်ထားပြီးဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်။ဒါပေမဲ့အမေရိကန်သမ္မတအင်ဂျီရောပင်တဂွန်စစ်ဌာနချုပ်နဲ့ NATO တပ်ဖွဲ့တွေကတော့ရုရှားတပ်ဖွဲ့တွေရုတ်တရက်ဆုတ်ခွာသွားတဲ့အရေးလက္ခဏာမတွေ့သေးဘူးလို့ဆိုပါတယ်။
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမြို့တစ်ခုကိုစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့လို့ယာနဲ့ချီပြီးတော့တေဆုံးသွားပါတယ်။တိုက်ခိုက်သူတွေကဒီအိမ်တွေ၊ဆိုင်တွေကိုမီးရှို့ဖျက်ဆီးခဲ့ပြီးတော့ထွက်ပြေးဖို့ကြိုးစားသူတွေကိုပစ်ခတ်ခဲ့ပါတယ်။ကင်မရွန်းနိုင်ငံနဲ့နယ်စပ်နားမှာတည်ရှိတဲ့ဒီဝေးလံခေါင်နဲ့ဂမ်ဘိုရူ၊နာဂါလာမြို့တွေကိုဘိုကိုဟာရမ်စစ်သွေးကြွလို့တန်တရားရှိသူတွေဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ရရှိတဲ့သတင်းတွေအရအိမ်ပေါင်း250ကျော်မြို့ရဲကအကြီးဆုံးဈေးနဲ့ရဲစခန်းတစ်ခုဖျက်ဆီးခံခဲ့ရပါတယ်။တစ်ချိန်တည်းမှာပဲဘိုကိုဟာရမ်အဖွဲ့ဖမ်းဆီးထားတဲ့ကျောင်းသူ256ယောက်ကိုရှာဖွေကူညီပေးဖို့အတွက်နိုင်ဂျီးရီးယားကိုလွှတ်မဲ့ကျွမ်းကျင်အဖွဲ့အကြောင်းကိုအမေရိကန်စစ်တပ်ကအသိပေးခဲ့ပါတယ်။မကြာခင်ဂျပန်အတွင်းဒီအဖွဲ့ဟာနိုင်ဂျီးရီးယားနိုင်ငံကိုရောက်မှဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူဘိုမူစတီဗ်ဝါရန်ကပြောပါတယ်။ဒီအဖွဲ့ကအခြေအနေကိုသုံးသပ်အကြံပေးဖို့အဓိကဖြစ်ပြီးတော့ကျောင်းသူမိန်းကလေးတွေကိုကယ်တင်နိုင်ရေးအတွက်အမေရိကန်ကစီရေးအရာတိုက်ခိုက်ဖို့စဉ်းစားမထားဘူးလို့ဘိုမူဝါရန်ကပြောပါတယ်ရှင်။
တောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားအုပ်ချုပ်မှုအဆုံးသတ်သွားတဲ့1994ခုနှစ်နောက်ပိုင်းမွေးလာတဲ့မျိုးဆက်တစ်တွေပထမဆုံးအကြိမ်ပါဝင်မဲပေးခွင့်ရတဲ့အထွေထွေရွေးကောက်ပွဲအတွက်မဲပေးနေကြပါတယ်။မဲလာပေးသူအရေးအတွက်ဟာလည်းအ ਨੇ အများရောထွေးနေပြီးတချို့မဲယုံတွေမှာမဲပေးသူအရေးအတွက်နေတယ်လို့ပြောဆိုမှုတွေရှိသလိုတချို့နေရာတွေမှာတော့အတော်များတယ်လို့ဆိုပါတယ်။မြို့ပြနေရာတွေမှာမဲပေးသူအရေးအတွက်များလိမ့်မယ်လို့မျှော်လင့်ထားကြောင်းအတိုက်ခံဒီမိုကရက်တစ်ညွန့်ပေါင်းအဖွဲ့ကပြောပါတယ်။ဒါပေမဲ့တိုင်းပြည်ရဲ့လူများစုဖြစ်တဲ့လူမဲတွေရဲ့ထောက်ခံမှုရဖို့ပါတီအနေနဲ့ကြိုးစားလှုပ်ဆောင်ရတော့ဖြစ်ပါတယ်။တောင်အာဖရိကသမ္မတဂျေကော့ဇူမာလည်းပုတ်ထုနေ့ကမဲယုံမှာမဲတော်ပေးခဲ့ပါတယ်။သူ့အနေနဲ့မဲထက်ပြီးသွားတဲ့အတွက်စိတ်ချမ်းသာကြောင်းအခုလိုမဲပေးခွင့်ရဖို့တက်ခဲလှုပ်ဆောင်ခဲ့ရတဲ့အတွက်အားလုံးဟာပြဿနာကင်းရှင်းစွာနဲ့မဲပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း တောင်အာဖရိကသမ္မတဂျေကော့ဇူမာကပြောပါတယ်လက်ရှိအာဏာရအာဖရိကအမျိုးသားကွန်ဂရက် ANC ပါတီကပဲမဲရီအတွက်60ရာခိုင်နှုန်းကျော်ကိုအနိုင်ရလိမ့်မယ်လို့လေ့လာသူတွေကသုံးသပ်နေကြတာပါတရားစီတိုင်းသာအနိုင်ရခဲ့မယ်ဆိုရင်တော့သမ္မတဂျေကော့ဇူမာအနေနဲ့ဒုတိယ၅နှစ်သက်တမ်းထပ်မံတာဝန်ထမ်းဆောင်ဖို့လွတ်တော်ကရွေးကောက်တင်မြောက်မှာဖြစ်ပါတယ်ဒါပေမဲ့ ANC အနေနဲ့အများပြည်သူအတွက်အခြေခံလိုအပ်ချက်တွေဖြစ်တဲ့တောက်သုံးရင်နဲ့လျှက်စီမီလုံလောက်အောင်ရရှိအတွက်လှုပ်ဆောင်နိုင်ပေးခြင်းမရှိတဲ့အပေါ်မက်ဆန္ဒရှင်အများစုကစိတ်ပျက်နေကြတယ်လို့ဆိုပါတယ်
အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းလေဆင်နှာမောင်းတံခံထားရတဲ့ပြည်သူတွေကိုသမ္မတဘရက်အိုဘားမာတွားရောက်အားပေးခဲ့ပါတယ်အာကန်ဆော့ပြည်နယ်မြို့တော် Little Rock မြို့ရဲ့မြောက်ဖက်မှာတည်ရှိတဲ့ Felonia မြို့ကဒီလေဆင်နှာမောင်းတံကြောင့်ပျက်စီးဆုံးရှုံးသွားတာတွေကိုသမ္မတအိုဘားမာကပုံထုံးနေတုန်းကတွားရောက်ကြည့်ရှုခဲ့တာပါလေဆင်နှာမောင်းတံကြောင့်ပျို့ပြက်သွားတဲ့အဆောက်အဦတွေနဲ့မော်တော်ကားတွေရဲ့အပျက်စီးဘုံပေါ်မှာရပ်ပြီးတော့ဒီဖီလိုနီယာမြို့မှာဖြစ်သွားခဲ့တာတွေအတွက်အမေရိကန်တိုင်းငံလုံးကခန်းစားရပါတယ်လို့သမ္မတကပြောခဲ့ပါတယ်။ရှင်းလင်းရေးနဲ့ပြန်လည်ထူထောင်ရေးအတွက်ကိုသူ့ရဲ့အစိုးရကကူညီမယ်လို့လည်းပြောကြားခဲ့ပါတယ်။ဖြစ်စည်းဆုံးရှုံးမှုတွေကိုရင်ဆိုင်ရပေမဲ့ဒီမြို့ကပြည်သူတွေရဲ့ဒီစိတ်ဓာတ်တွေကိုချီးကျူးတယ်လို့လည်းသမ္မတကပြောခဲ့ပါတယ်။မုံတိုင်းတန်ခံထားရတဲ့တခြားနေရာတွေကိုလည်းရဟတ်ရင်နဲ့သမ္မတကလှည့်လည်ချိခဲ့ပါတယ်။အကန်ဆော့ပြည်နယ်မှာဧပြီလ28ရက်နေ့တုန်းကလေဆင်နှမောင်းဝင်ရောက်တိုက်သွားတဲ့အတွက်အိမ်ပေါင်းရာနဲ့ချီပျက်စီးခဲ့ပြီးတော့15ရောက်သေဆုံးခဲ့ပါတယ်။နောက်ထပ်ပြည်နယ်10ခုမှာလည်းလေဆင်နှမောင်းဒဏ်ခံခဲ့ရပြီးမြေအကန်ဆော့ပြည်နယ်မှာတော့အဆိုးဆုံးဖြစ်ပါတယ်ရှင
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.24 kHz 12.23ဒိုင်းဒိုမီတာ32 kHz 9325ဒိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တက္ကသိုလ်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအရေးဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောင်နိုင်ငံရဲ့ဝန်ကြီးဆာရာစီဝဲလ်ဟာမြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ်ဂျူဒစ်ဆက်ဖကင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒက်ရက်မစ်ချယ်ရိုနဲ့အတူရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ပြည်ပခတွေနဲ့ရခိုင်အကြောင်းရခိုင်နဲ့မွတ်စလင်အသံဝင်ကတာဝန်ရှိသူတွေနဲ့မနေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တခြားပြည်ပခတွေအပါအဝင်ဒေသရင်းအကူအညီလိုအပ်နေသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုပါဆွေးနွေးခဲ့တယ်လို့ရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်ရခိုင်ပြည်နယ်အတွင်းကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေထွက်ခွာသွားလာရတဲ့အတွက်အကူအညီလိုအပ်နေသူတွေအရင်နဲ့ပိုပြီးတော့အကူအညီတွေကိုစိုးစိုးဝါးဝါလိုအပ်နေတဲ့အကြောင်းလက်ထောင်နိုင်ငံရဲ့ဝန်ကြီးဆာရာစီဝဲကတွေ့ဆုံမှုအတွင်းအလေးပေးပြောကြားခဲ့တယ်လို့ဆိုပါတယ်လက်ထောင်နိုင်ငံရဲ့ဝန်ကြီးဆာရာစီဝဲဟာမြန်မာအစိုးရအကြီးအကဲတာဝန်ရှိသူတွေတိုက်ခန့်ကောင်းဆောင်တောင်းဆန်းစုကြည်အပါအဝင်အရဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားကောင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်။လက်ထောင်နိုင်ငံရဲ့ဝန်ကြီးဆီဝဲဟာမြန်မာနိုင်ငံကအပြန်နိုင်ဂျီးရီးယားနိုင်ငံကိုသွားမှာဖြစ်ပြီးသူ့ရဲ့ခီးစဉ်ကိုမေလ14ရက်နေ့မှာအဆုံးသတ်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ
်။အင်ဒိုနီးရှားနိုင်ငံမှာသမ္မတဝင်အရွေးခံဖို့ပြင်ဆင်နေတဲ့ပရာဘိုဝိုဆူဘီယန်တိုအပြစ်ကင်းအောင်လို့ဗိုလ်ချုပ်ကြီးဟောင်းတစ်ယောက်ကကာကွယ်ပြောတာတွေဟာအမှန်တွေမဟုတ်ဘူးလို့သမရဟောင်းဆူဟာတိုလက်ထက်မှာနှိပ်စက်ခံခဲ့ရသူတယောက်ကပြောလိုက်ပါတယ်ဘိုမှုချုပ်ဟောင်းကီဗလန်ဇန်ကကြေညာချက်ထုတ်ပြီးတော့ဒီနှစ်ရွေးကောက်ပွဲဝင်ပြိုင်မဲ့ပရာဘိုဝိုကိုကာကွယ်ပြောလို့ပရာဘိုဝိုအပြစ်လွတ်သွားမှာမဟုတ်ဘူးလို့ဒီနှိပ်စက်ခံခဲ့ရသူမန်ဂီယန်တိုက VOA အင်ဒိုနီးရှားဌာနကိုပြောကြားခဲ့ပါတယ်မန်ဂီယန်တိုကတော့1988ခုနှစ်တုန်းကဖမ်းဆီးနှိပ်စက်ခံခဲ့ရပြီးတော့ပြန်လွတ်လာတဲ့အကြောင်းသားလှုပ်ရှားသူ6ယောက်ထဲကတယောက်ဖြစ်ပါတယ်ကျောင်းသားတွေကိုညှဉ်းပန်းနှိပ်စက်ခဲ့တယ်လို့ဆိုတော့ Rose Team နှင်းစီအဖွဲ့ကတော့အဲ့ဒီအချိန်တုန်းကဒီဒုတိယဗိုလ်ချုပ်ကြီး Bravo ကိုရဲ့ကုကဲမှုအောက်မှာရှိခဲ့ပါတယ်နှင်းစီအဖွဲ့ကဖမ်းဆီးခဲ့တဲ့နောက်ထပ်73ယောက်ကတော့အခုအချိန်ထိဘယ်ရောက်သွားမှန်းမသိရပါဘူးအဲ့ဒီ73ယောက်ကိုတခြားအဖွဲ့တစ်ခုကဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးတော့ဗိုလ်မှူးချုပ်ဟောင်း Kivalanzan ကဒီသတင်းပတ်ထဲမှာထုတ်ပြောခဲ့တဲ့အတွက်တော်တော်လေးကြည့်ရိုက်ခတ်သွားခဲ့ပါတယ်သူကနောက်ထပ်အသေးစိတ်ကိုထပ်မပြောပေမဲ့လည်းလူ့အခွင့်အရေးဆိုင်ရာအမျိုးသားကော်မရှင်ရှင်းမောက်မှာဒါမှမဟုတ်ရင်ရှင်းနေချုပ်ရုံးမှာထွက်ဆိုဖို့ပြင်ဆင်ထားတယ်လို့ပြောကြားခဲ့ပါတယ်ရှင်
။ထိုင်းဝန်ကြီးချုပ်ရင်းလတ်ရှင်နဝါနဲ့ဝန်ကြီးအတော်များများကိုဖွဲ့စည်းပုံဆိုင်ရာခုံရုံးကယာရုကဆင်းခိုင်းလိုက်ပြီးနောက်မှာတက်လာတဲ့အင်းဆောင်အစိုးရကယာယီဝန်ကြီးချုပ်အစ်စ်ကိုခန့်အပ်လိုက်ပြီးဖြစ်ပါတယ်။ကုတန်ရံဝဲရေးဝန်ကြီးနေဝါသမ်ရောင်းဘုံဆုံဖိုင်ဆန်းကိုယာယီဝန်ကြီးချုပ်အဖြစ်ခန့်အပ်လိုက်တဲ့အကြောင်းကြေညာလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ရင်းလတ်အနေနဲ့2012ခုနှစ်တုန်းကအမျိုးသားလုံခြုံရေးအကြီးအကဲယာရုကိုကိုကိုကိုခန့်အပ်ခဲ့မှုနဲ့ဆက်ဆက်ပြီးဖွဲ့စည်းပုံဆိုင်ရာခုံရုံးကပုံထုံးနေမှာပဲဝန်ကြီးချုပ်ကိုယာရုကဆင့်ခန့်လိုက်တာဖြစ်ပါတယ
်
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်တဲ့မတ်စုမြတ်မွန်တို့ကြီးညာပေးခဲ့ကြတာပါအခုဦးစားပေးထုတ်လွှင့်မဲ့နိုင်ငံတကာသတင်းလွှာတွေထဲမှာတော့အရင်ဆုံးနိုင်ဂျီးရီးယားကမိန်ကလေးတွေရာနဲ့ချီပြီးပြန်ပေးဆွဲခံထားရတဲ့အပေါ်ကုလသမဂ္ဂရဲ့တုံ့ပြန်ချက်နဲ့စပါမယ်နိုင်ဂျီးရီးယားနိုင်ငံကအစွန်ရောက်အဖွဲ့ဘိုကိုဟာရမ်ဟာသူတို့ပြန်ပေးဆွဲထားတဲ့မိန်ကလေးတွေကိုကြေးကျွန်တွေလိုရောင်းစားပြစ်မယ်ဆိုတဲ့စဉ်းစားချက်ဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောလိုက်ပါတယ်။နောက်ဆုံးရသတင်းတွေအရဒီအဖွဲ့ဟာနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းမှာနောက်ထပ်မိန်ကလေးရှစ်ဦးကိုလည်းပြန်ပေးဆွဲခဲ့ပြန်ပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့ကုလသမဂ္ဂရဲ့တွန့်ပြန်ချက်ကို VOA သတင်းတောက် Lisa Schlein ဂျန်နီဘာကနေသတင်းပေးပို့ထားပါတယ်။ကိုသားညုံဦးကပြောပြပေးမှာပါရှင
်။ဘိုကိုဟာရမ်အဖွဲ့ရဲ့ခေါင်းဆောင်ဆိုသူကတရင်းလာနေတုန်းကဗီဒီယိုဖိုင်တစ်ခုမှပြောဆိုသွားတာတွေအပေါ်ဒီကုလသမဂ္ဂလူခွင့်ရုံကဝေဖန်ရှုံချနေပါတယ်။အဲ့ဒီဗီဒီယိုဖိုင်ထဲမှာတော့ဒီပြန်ပေးဆွဲထားတဲ့မိန်ကလေးငယ်တွေကိုကြေးကျွန်နေသဘောမျိုးသူကသုံးနှုန်းပြောဆိုပြီးတော့သူတို့ကိုဈေးကွက်တင်ရောင်းချသွားမယ်ဆိုပြီးတော့ချင်းချောက်ပြောဆိုထားပါတယ်။အဲ့ဒီစစ်သွေးကြောအစ္စလာမစ်အုပ်စုအဖွဲ့ဝင်တွေအနေနဲ့ဒီရာဇဝတ်မှုတွေအတွက်တော့တန်အတန်ကြီးပေးကြရလိမ့်မယ်လို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့ပြောခွင့်ရသူရူပတ်ကောလ်ဗင်ကအင်္ဂါနေ့မှာပြောခဲ့ပါတယ်။နိုင်ငံတကာဥပဒေတွေအရဆိုရင်တော့ကြေးကျွန်စနစ်နဲ့လိန်ကျွန်ပြူတာတွေကိုအတိအကျပိတ်ပင်တားမြစ်ထားတယ်လို့သူကပြောပါတယ်။အခုလိုဖြစ်နေတဲ့အခြေအနေဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂပြောခွင့်ရသူကပြောခဲ့ပါတယ်။
There's no statute of limitations for very serious international crimes, especially crimes against humanity.
ဆိုရတဲ့ငကရာဇဝမှုတွေအထူးသဖြင့်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုတွေအတွက်ချွင်းချက်ကန့်သတ်ထားမှုမရှိပါဘူး။လင်ကျွန်ပြူတာ၊ကြေးကျွန်ပြူတာတွေဟာနိုင်ငံတကာဥပဒေအရဆိုရင်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုတွေလို့သတ်မှတ်နိုင်ပါတယ်။ဒါကြောင့်ဒီလိုလောက်ရတဲ့မှာတာဝန်ရှိသူတွေကိုအချိန်မရွေးဖမ်းဆီးအရေးယူထောင်ချအပြစ်ပေးနိုင်ပါတယ်။အခုအချိန်မှာတော့သူတို့ကိုသူတို့လုံးကြုံလာပြီးထင်ကောင်းထင်နိုင်ပါတယ်ဒါပေမဲ့လည်းလာမယ့်နှစ်၅နှစ်၁၀နှစ်ထားပါတော့အဲ့ဒီလောက်အထိအောင်သူတို့ကြာကြာမနေနိုင်ပါဘူ
းလူသားမျိုးနဲ့အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်မမြောက်ဆိုတာအသေးချာသတ်မှတ်ထားချက်ရှိပါတယ်လူကုံတိတ်ခါကိုစူးစူးဝါးထိခိုက်စေတာမျိုးလူဖြစ်ရက်တီရှင်သန်မှုအပေါ်စူးစူးဝါးထိခိုက်နစ်နာစေတာမျိုးလိုမျိုးမုန်းတီးယွန်ရှာစရာကောင်းတဲ့လူအပ်တွေဆိုပြီးတော့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကအဓိပ္ပာယ်ဖွင့်သတ်မှတ်ထားပါတယ်ဒီလိုလောက်ရမျိုးကိုအစိုးရမူဝါဒတစိ့တပိုင်းရာဖြစ်စီအစိုးရတရက်ကဒီလောက်ရကိုခွင့်ပြုပေးထားတာဖြစ်စီဒါမှမဟုတ်စနစ်တကျကိုကြေကြေပြန့်ပြန့်ကျူးလွန်တာမျိုးဖြစ်လာလိမ့်မယ်ဆိုရင်တော့ဒါဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ဆိုထားပါတယ်ဘိုကိုဟာရမ်အဖွဲ့ရဲ့လူသက်ညှဉ်းပန်းမှုတွေပေါ်မှာဒါဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်ဆိုပြီးတော့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးရှိနေကမနစ်ကပဲညှိညွှန်းပြောခဲ့ပါသေးတယ်ဘိုကိုဟာရမ်အဖွဲ့ဟာပြီးခဲ့တဲ့သတင်းသုံးပတ်ကတော့ဒီနိုင်ဂျီးရီးယားမြောက်ပိုင်းဘူနိုပြည်နယ်ချီဘော့ခ်မှာရှိတဲ့ကျောင်းဆောင်တစ်ခုကနေပြီးတော့ကျောင်းသူ300ကျော်ကိုပြန်ပြီးဆွဲခဲ့ပါတယ်။တချို့လွတ်လာပြီးမဲ့290ကျော်ဟာဖမ်းဆီးထင်းထင်းခံရဆဲပါ။ဒီမိန်ကလေးတွေပြန်လွတ်လာဖို့နောက်သူတို့ကိုအသေးချာရှာဖွေဖို့မလုပ်နိုင်တာနဲ့ပတ်သက်ပြီးတော့နိုင်ဂျီးရီးယားစစ်ရဟာအတော်လေးကိုဝေဖန်ပစ်တင်ခံရပါတယ်။ဒီမိန်ကလေးတွေကိုရောင်းစားပစ်မယ်ဆိုပြီးတော့ဘိုကိုဟာရမ်ရဲ့ဒီရင်ညွှန်းပြောဆိုမှုနဲ့ပတ်သက်လို့ကတော့အခုလိုဒီမိန်ကလေးတွေကိုအတင်းကျပ်လက်ထပ်ထိမ်းဖျားခိုင်းမယ်ဆိုရင်အကျိုးဆက်တွေဟာလုံးဝကိုထိခိုက်ဆုံးရှုံးမှုတွေဖြစ်လိမ့်မယ်လို့ကုလသမဂ္ဂလူခွင့်ရေးယုံပြောခွင့်ရသူက VOA ကိုပြောပါတယ်။ဒီမိန်ကလေးတွေနဲ့သူတို့ရဲ့ခင်မုန်းလို့ဆိုသူတွေအကြားမတူမညီမျှတဲ့အခြေအနေတွေကြောင့်မိန်ကလေးတွေဟာသူတို့ရဲ့ကိုယ်ပိုင်လွတ်လပ်မှုတွေကိုထိပါးစေပြီးတော့သူတို့ရဲ့လွတ်လပ်တဲ့စိတ်ဆန္ဒဖော်ပြချက်ကိုလည်းထိခိုက်စေလိမ့်မယ်လို့ကုလသမဂ္ဂအရာရှိကပြောသွားပါတယ
်။ The situation will be tantamount to slavery or slavery-like practices within the so-called marriage.It's also like
လက်ထပ်ယူဆိုတဲ့အတုံးတုံးကြားထဲမှာကြေးကျွံပြူတာကြေးကျွံတပွဲပြုမှုခံရတာဟာအတော်လေးကိုစူးစူးဝါးဝါအခြေအနေပါဒါဟာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာလိမ္မိုင်းဆိုင်ရာရောစီးပွားရေးအရာပါအနိုင်ကျင့်အကြမ်းဖက်ခံသွားရဖို့ရှိပါတယ်တွာလာမှုကလည်းကန့်သက်တားမြစ်ခံရဖို့ရှိနိုင်ပါတယ်ဒီလိုအခြေအနေအောက်ဘသူမဆိုအတော်ကြီးကိုထိခိုက်ဆုံးရှုံးမှုဖြစ်တဲ့အတွေ့အကြုံရမှာပ
ါဘိုကိုဟာရမ်အဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေအကြမ်းဖက်မှုတွေကနေပြီးတော့လူတွေကိုအကာအကွယ်ပေးဖို့လူခွင့်ရေးစံနှုန်းစံထားအတိုင်းလိုအပ်သလိုမျိုးအရေးယူဆောင်ရွက်သွားဖို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးနာဗီပေလေးကလည်းနိုင်ဂျီးရီးယားအာဏာပိုင်တွေကိုတိုက်တွန်းနေပါတယ်ခင်ဗျာ
ကိုသားညိုပြောပြခဲ့တာပါတောင်အာဖရိကနိုင်ငံမှာတော့သမ္မတဂျက်ကော့ဇူမာထက်ပိုးပြီးတော့လူကြိုက်များနာမည်ကြီးနေတဲ့သူကအများပြည်သူကာကွယ်ပေးရေးဌာနအကြီးအကဲတူလီယာမက်ဒွန်ဆီလာဖြစ်ပါတယ်မစ်မက်ဒွန်ဆီလာကသမ္မတဇူမာကိုတိုင်အဂရိလိုက်စားမှုတွေရှိတာနဲ့တခြားအစိုးရအရာရှိတွေရဲ့မတမာမှုတွေကိုနှစ်အနည်းငယ်အတွင်းမှာဖော်ထုတ်နိုင်ခဲ့လို့တိုင်းမဂ္ဂဇင်းကြီးရဲ့ကမ္ဘာဩဇာအရှိဆုံးလူစစ်တရားစီရင်ရေးမှလည်းပါဝင်လာခဲ့ပါတယ်ဒီတောင်အာဖရိကနိုင်ငံရဲ့ဩဇာအရှိဆုံးအမျိုးသမီးအကြောင်းကိုတော့VOA သတင်းတောက် Anita Powell ကပရီတိုရီးယားမြို့ကနေသတင်းပေးပို့ထားပါတယ်ကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
တချင်ကတောင်အာဖရိကနိုင်ငံမှာအသားအရောင်ခွဲခြားအုပ်ချုပ်တဲ့ဆွေဒိုဒေတာမှာတာမန်မိသားစုကမွေးဖွားကြည့်ပြင်လာတဲ့သူလီမာတွန်ဆေးလာအနေနဲ့အခုလိုနာမည်ကြီးလူတည်များလာလိမ့်မယ်လို့မျှော်လင့်မှထားခဲ့ပါဘူး။သူမအနေနဲ့ကျောင်းဆရာမတူအဖြစ်နဲ့အတံမွေးဝမ်းကြောင်းအလုပ်ကိုစတင်ခဲ့တာပါ။ဒါပေမဲ့တောင်အာဖရိကသမ္မတအကျင့်ပြတ်ချဆမှုတွေကျွလွန်တဲ့အကြောင်းအသေးစိတ်အစီရင်ခံစာထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့ဩဇာအရှိဆုံးအမျိုးသမီးတူဦးဖြစ်လာခဲ့ပါတယ
်။ Once there was authority, the authority was
လောက်ပိုင်ဝင်အာဏာရှိတဲ့သူတွေကအဲ့ဒီအာဏာကိုကျော်ပြီးတော့လှုပ်ဆောင်နေကြပါတယ်
။တောင်အာဖရိကနိုင်ငံမှာအများပြည်သူကာကွယ်ပေးရေးဌာနအကြီးအကဲဖြစ်သမ္မတဇူမာက2009ခုနှစ်မှာတာဝန်ပေးအပ်လိုက်တဲ့အချိန်ကစလို့ရှင့်နေမာဒွန်ဆဲလာအနေနဲ့သူမရဲ့တာဝန်ကိုအားကျုံမှန်တဲ့ဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူမရဲ့တည်ငြိမ်တဲ့ကိုဟန်အမှုရာနောက်ကမှဒီယာဒူးကိုယူပူးသူတွေတဲ့လုပ်ငန်းတွေကိုဇွန်နဘဲကြီးစွာထမ်းဆောင်သူအဖြစ်ဂုဏ်သတင်းထွက်လာပါတယ်။မလာတော့ကထုတ်ပြန်တဲ့သူမရဲ့အစီရင်ခံစာထဲမှာသမရဇူးမအနေနဲ့ပြည်သူပိုင်ငွေဒေါ်လာ23သန်းကိုသူ့အိမ်ပြင်ဖို့အတွက်အသုံးပြုခဲ့တယ်ဆိုတာကိုဖော်ပြထားပါတယ
်။ I'm also requesting the president to pay a reasonable percentage of the cost of
သမရအနေနဲ့ကုန်ကျစရိတ်တွေကထိုက်တင်တဲ့လောက်ပြန်ပေးဖို့အတွက်ကိုကျွန်မတောင်းဆိုထားပါတယ်။
သူမအခုလိုတတ်တိရှိရှိလှုပ်ဆောင်နေတဲ့အပေါ်နိုဗယ်ညဉ့်ညဉ့်ဆူရှင်ဖုန်းတော်ကြီးဒက်စမွန်တူတူအပါအဝင်အများစုကထောက်ခံကြပါတယ်။2013ခုနှစ်မှာကောက်ယူခဲ့တဲ့စစ်တမ်းအရနိုင်ငံရေးသမားတွေကိုထောက်ခံသူ4500ခန့်နှုန်းသာရှိခဲ့ပေမဲ့သူမကိုထောက်ခံသူကတော့6400ခန့်နှုန်းရှိပါတယ်။မာဒွန်ဆဲလာဟာအကောင်းဆုံးစံပြဖြစ်တယ်လို့အကျင့်ပြတ်ချဆမှုတက်ဖြတ်ရေးတက်ကြွလှှရှားသူဒေးဗစ်လူးဝစ်ကပြောပါတယ
်။ She has achieved the status and deservedly so of anIcon defending
သူမဟာတောင်အာဖရိကနိုင်ငံရဲ့ဖွဲ့စည်းပုံကိုခုခံကာကွယ်သူခေါင်းဆောင်တူဖြစ်ပါတယ်။ဥပဒေနဲ့ညီလှုပ်ဆောင်တယ်ဆိုတော့ထိုက်တန်တဲ့ယုံကြည်ကိုးစားမှုကိုရလာပြီဖြစ်ပါတယ်။ဒါဟာအမတန်ကောင်းပါတယ
်။ဒါပေမဲ့မန်ဒိုဆဲလာအတွက်တော့မကြီးမားတဲ့အောင်မြင်မှုတွေကပိုပြီးတော့အရေးပါပါတယ
်။ The cases that I enjoy most where they are the administrative failures when you
ကျမအတွက်စိတ်ချမ်းသာဆုံးကတော့အုပ်ချုပ်ရေးပိုင်းကချုပ်ရင်းချက်တွေကိုထောက်ပြပြီးထိုက်တန်တဲ့ဝန်ဆောင်မှုရလိုက်လို့လူတယောက်ရဲ့မျက်နှာမှာပျော်ရွှင်သွားတာကိုမြင်လိုက်ရတာပါပဲ
။အကျင့်ပြတ်ချစားတဲ့အရာရှိတွေကိုဖော်ထုတ်နိုင်တဲ့အတွက်သူမအနေနဲ့ပျော်ရွှင်မှုမရပါဘူးလို့မာဒွန်ဆဲလာကဆိုပါတယ
်။ It is said to find somebody guilty of corruption. It is said to suggest to
လူတယောက်အကျင့်ပြတ်ချစားတာကိုဖော်ထုတ်ပြီးတော့ထောင်ထဲထက်ပြစ်ဒဏ်ပေးဖို့အကြံပေးရတာအလုပ်ဖြုတ်ပစ်ရတာကစိတ်မကောင်းစရာကိစ္စပါ။အဲ့ဒီလိုလုပ်ရတာကိုကျွန်မမနစ်သက်ပါဘူး။ဒါပေမဲ့လို့လေဒါကလည်းမလုံမဖြစ်ဆိုတဲ့သဘောနဲ့လောက်ရတာပါပဲဒီလိုမှမလုံရင်လည်းစနစ်ကြီးတစ်ခုလုံးပျက်စီးသွားပါလိမ့်မယ
်တမရဇူမာအကြောင်းအစီရင်ခံစာထွက်လာပြီးတဲ့နောက်သူမရာဒူးကဆင်းပြေဖို့ ANC Africa အမျိုးသားကွန်ဂရက်ပါတီအတွင်းတောင်းဆိုမှုတွေထွက်ပေါ်လာပါတယ်ဒါပေမဲ့သူမရဲ့အခန့်ကဏ္ဍဟာအရေးပါပြီးနိုင်ငံရေးမှာသူမလိုယူသားမှုရှိတဲ့သူရှာပါတယ်လို့အတိုက်ခံခေါင်းဆောင် Helen Zille ကပြောပါတယ
် She's the poster woman of what an independent institution in a democracy
Democracy တိုင်းပြည်တွေမှာတိကျလွတ်လပ်တဲ့အဖွဲ့အစည်းတွေဘလို့ယက်တီတင်နေဆိုတာကိုသူမကစံနမူနာပြသနေတာဖြစ်ပါတယ
်။မန်ဒွန်ဆဲလာကတော့သူမအပေါ်ဝေဖန်ပြောဆိုမှုတွေကိုတုံ့လောက်ခြောက်ခြားခြင်းမရှိပါဘူး
။ However members of my family do worry. Sometimes they worry more than me about this security issue.
ဒါပေမဲ့ကျမမိသားစုကတော့စိုးရိမ်ကြပါတယ်။အထူးသဖြင့်တော့ခက်ခဲတဲ့ကိစ္စတွေ၊ကင်တွယ်တဲ့အခါမှာလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျမထက်သူတို့ကပိုပြီးတော့စိုးရိမ်ကြပါတယ်။
တောင်အာဖရိကနိုင်ငံရဲ့ဖွဲ့စည်းပုံရေးဆွဲတဲ့အထက်ပါဝင်တာအပါအဝင်လက်ရှိထမ်းဆောင်နေတဲ့တာဝန်တွေနဲ့ပတ်သက်လို့နောင်နာတစ်ခုပဲရတယ်လို့ဆိုပါတယ
်။ I don't regret not going to Harvard. Of course I would have loved to do both constitution drafting and
ဖွဲ့စည်းပုံရေးဆွဲရေးနဲ့ Harvard တက္ကသိုလ်တက်ခွင့်နှစ်ခုစလုံးကိုလှုပ်ချင်ပေမဲ့ Harvard တက္ကသိုလ်မတက်လိုက်ရတဲ့အတွက်နောင်နာတော့မရမိပါဘူး။လူသားတယောက်အနေနဲ့ကျမနောင်နာရမိတဲ့ကိစ္စကတော့လူမှုရေးလုပ်ငန်းတွေတခြားကိုလုပ်နေတဲ့အလုပ်တွေနဲ့ပြီးနေတာကြောင့်မို့ကျမကလေးတွေကိုအချိန်မပေးနိုင်တဲ့ကိစ္စပါပဲ
။အောင်မြင်မှုတွေရဲ့ပြယုံနဲ့စန့်ကျင်မဲ့ဖြစ်တဲ့စင်စားလုတ်ကင်တတ်သူ၊ယူသားသူ၊စကားပြောညင်သားသူစတဲ့အရေးချင်းတွေပိုင်ဆိုင်ထားသူတူလီမန်ဒိုဆဲလာဟာအာနာရှိသူတွေအကြားအကျင့်ပြတ်ခြားဆမှုတွေကိုဖော်ထုတ်ပြောဆိုနေသူဖြစ်ပါတယ်ခင်ဗျာ။
တော်ရရှိပါခင်ဗျာ။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုမပြင်ဆင်ပဲ2015ရွေးကောက်ပွဲကျင်းပလာမယ်ဆိုရင်ဒီရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲလို့ခေါ်ဆိုနိုင်ကြမယ်ထင်ပါလားနိုင်ငံတကာကတော့ဖွဲ့စည်းပုံပြင်ဆင်မှုရက်ရွေးကောက်ပွဲရဲ့လွတ်လပ်ပြီးတရားမျှတမှုကိုကြည့်ပြီးလက်ခံမဲ့သဘောရှိတယ်လို့သုံးသပ်သူတွေကဆိုကြပါတယ်မြန်မာပြည်သူတွေအနေနဲ့ဟောဒါကိုလက်ခံကြမလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးဆိုင်အစည်းအဝေးမှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုရသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023 fax number 2023 ဖြစ်ပါတယ် email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုစင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့နဲ့ပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ပြည်ရင်းပြည်ပလူမှုအဖွဲ့အစည်းတွေကန့်ကွက်နေတဲ့ကြားကမျိုးဆောင်ဥပဒေဟာမကြခင်ဥပဒေမူကြမ်းဖြစ်ဖို့နှီးလာနေပါပြီ။တစ်ချိန်တည်းမှာဒီဥပဒေတည်ဖြစ်လာအောင်ဆောင်ရွက်နေမှုဟာအစိုးရရဲ့လှည့်ခွက်တစ်ခုဖြစ်နိုင်တယ်လို့မြန်မာအမျိုးသမီးတို့ရဲ့ဂုဏ်သိက္ခာနဲ့လည်းတိုက်ရိုက်သက်ဆိုင်နေတဲ့အကြောင်းအမျိုးသမီးရေးလှုပ်ရှားသူတွေကတုံ့ပြန်ပြောဆိုလာကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။မြို့သားသာသနာထိန်းသိမ်းဆောင်ရွက်ရေးအဖွဲ့တောင်းဆိုမှုတွေကြောင့်တမရဦးသိန်းစင်ကိုရိုင်းလက်ခံပြီးတော့ကော်မတီတရဖွဲ့စည်းပြီးရေးဆွဲဖို့ပြင်ဆင်နေတဲ့အမျိုးသားသာဆောင်ရွက်ရေးကိုဦးတည်စေတဲ့ဥပဒေတွေဟာဥပဒေမူကြမ်းတည်းရဖြစ်လာဖို့အတော်နှီးဆက်နေပြီလို့ပါဝင်ဆောင်ရွက်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲဒီဥပဒေဟာအမျိုးသမီးဒုရဲ့အခွင့်အရေးကိုတစ်ဖက်သက်ပိတ်ပင်တာတားဆီးတာမျိုးဖြစ်နေတဲ့အတွက်လက်မခံနိုင်ဘူးဆိုပြီးတော့မေလ6ရက်နေ့ကပြည်တွင်းအခြေစိုက်လူခွင့်ရေးနဲ့အမျိုးသမီးခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့69ဖွဲ့ကညညာချက်ထုတ်ကန့်ကွက်ခဲ့ပါတယ်။ဒီကနေ့မေလ9ရက်နေ့မှာတော့ဒီဥပဒေတွေဖြစ်မလာဖို့အတွက်ကန့်ကွက်ခဲ့တဲ့အဖွဲ့အစည်းဟာဆိုရင်တရားကျော်သွားပြီလို့ဖန်တီးရဲ့အမျိုးသမီးရေးရလှုပ်ရှားရေးအဖွဲ့ကခေါင်းဆောင်ပိုင်းတစ်ဦးဖြစ်တဲ့ဒေါ်ရွှေရွှေစင်လက်က VOA ကိုပြောပါတယ်
။ဟိုမြက်စွာဖျားရဲ့ဟောကြားချက်ကိုလည်းဒါဆန့်ကျင်တယ်မည်စီမပရိပရာဆိုလေအလေလက်လန်းစင်ကိုလည်းဆန့်ကျင်တယ်ပြီးတော့မှတခြားဘာသာတွေလည်းလေ့လာမယ်ဆိုတော့နော်ကိုယ်တိုင်ကြည့်ကြံပြီးတော့မှကိုယ်တိုင်လက်ခံမှာဆိုရဲ့အယူဆကိုလည်းဒါဟိုပေါ့ဥပဒေကြောင်ရနေမှကျွန်တော်တို့လောက်ပြောပြတာပေါ့နော်ဒါဟိုပေါ့ကောတတ်မှတ်တာပေါ့ဒီလက်ချက်အကုန်လုံးပေါ့နော်ဥပဒေနဲ့ချင်းချုပ်တာဘာသာရေးဥပဒေချင်းချုပ်လိုက်တာပေါ့အဲ့ဒါကလည်းလုံးဝအောင်မြင်တဲ့နေရာမဟုတ်ပန်ကန်တဲ့နေရာလည်းမဟုတ်ဘူးပေါ့နော်ပြီးတော့ကျွန်တော်သုံးသက်တာတော့ဒါနိုင်ငံရေးလက်ကွက်တစ်ခုလို့နိုင်ငံရေးကစားနည်းတစ်ခုလို့ကျွန်တော်တို့ကသုံးသက်တယ်
တစ်ဖက်မှာတော့အမျိုးဘာသာသနာစောင့်ရှောက်ရေးအတွက်ဥဆောင်လှုပ်ရှားနေတဲ့တန်ကားတော်တချို့ကတော့အခုလိုကန့်ကွက်မှုတွေကိုပြန်လည်ပယ်ချခဲ့ပါတယ်။ကိုယ်တိုင်လည်းမျိုးဆောင်ဥပဒေတွေပေါ်ထွက်ရေးအတွက်လှုပ်ရှားနေတဲ့မန္တလေးမြို့မစိုးရင်တက်တဲ့ဆရာတော်ဥရာသူကအခုလိုမိန့်ပါတယ်
။ဟောဒီ69ဆောင်အဖွဲ့ကြီးတွေကဒီမှာမျိုးသမီးတို့ရဲ့အကျိုးစီးပွားကိုတကယ်လုံလောက်တဲ့အဖွဲ့ကြီးမဟုတ်ကြပါဘူး။သူတို့တွေကမစားတဲ့မတဲ့နဲ့ဆက်တဲ့သဘောလားကွာ။အဲဦးဇင်းတို့တွေကတော့လူ့ကိုယ်စိတ်ကလေးမှချိုးဖောက်မထားဘူးလူ့ကိုယ်ရေမရတဲ့မစ္စလင်နဲ့ညာတဲ့ညာတိုင်းသူအားလုံးရဲ့အခွင့်အရေးတွေကိုပြန်ပြီးတော့ကာကွယ်ပေးတာလေဥပဒေရှင်များတော့မူကြမ်းကိုရေးဆွဲပြီးသလောက်ဖြစ်နေပါပြီသူတို့မကြခင်ချပြပါတော့မယ်အဲဒီဌာနဆိုင်ရာဖွဲ့စည်းတွေကသူတို့နဲ့ဆိုင်တဲ့ကော်မတီဖွဲ့စည်းပြီးတော့အကြံဉာဏ်တွေလိုက်ဆောင်ပြီးတော့သူတို့အသက်နိုင်ဆုံးလူ့ကိုယ်ရေတို့ဓာတ်တို့ညာတို့နဲ့ညီအောင်လုပ်နေကြပါ
ဘာသာကြတဲ့လက်ထက်တဲ့ကိစ္စဟာကန့်သက်ချုပ်ချယ်တဲ့သဘောဖြစ်ပြီးတော့လက်ရှိမြန်မာနိုင်ငံမှာဒီဥပဒေထက်အရေးကြီးတဲ့ကိစ္စတွေကိုလုတ်ဖို့လိုတယ်လို့ရှုမြင်သူကတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်မကရဲ့အထွေထွေတွင်းမှုမှဖြစ်ဖြစ်အောင်ဖြစ်ပါတယ
်ဘာသာချနဲ့လက်မထက်ရဘူးဆိုတော့အဲ့ဒီတစ်ချက်နဲ့ရင်ကျွန်မအနေနဲ့ဒါတော့တော်တော်ဒီမျိုးဆောက်ဥပဒေပေါ်မှာကျွန်မဒါလက်မခံနိုင်တဲ့အနေအထားပေါ်ကျွန်မနိုင်ငံတကယ်တိုးတက်ဖို့ကျွန်မနိုင်ငံဒီဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့ကျွန်မအနေနဲ့လုပ်ရမယ့်အလုပ်တွေကအများကြီးပဲရှင့်ဟိုဒီလိုမျိုးတင်လာတာကိုကျွန်မအနေနဲ့တကယ်ကိုနားမလည်နိုင်ပါဘူ
းမဖြစ်ဖြစ်အောင်ပြောသွားကြတာပါမြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့1954မြန်မာဒလေထုံနဲ့ဥပဒေဟာအင်မတန်ကောင်းမွန်ပြီးတော့အခုလွတ်တော်တဲ့ကိုတင်ပြဖို့ရှိနေတဲ့ဒီမျိုးဆောင်ဥပဒေကျမ်းမှာမြန်မာမျိုးသမီးရဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးကိုထိခိုက်နေတာစေတယ်လို့တရားလွတ်တော်ရှင်းနေဦးကိုနေကဥပဒေရှုထောင့်ကနေအခုလိုသုံးသပ်ပါတယ
်ဘုရားဘာသာမိမများအထူးထင်ရှားမှုနဲ့အမွေဆက်ခံမှုဥပဒေဆိုတာဖတ်ထားပြီးသားပါအဓိကကဘာသာကြားနဲ့တင်ပြလက်ထက်တဲ့ဘုရားဘာသာအမျိုးသမီးတွေရဲ့အခွင့်အရေးကိုမထိခိုက်ရအောင်သူတို့အသေးချာစဉ်းစားပြီးတော့မှရေးထားတာသို့တော့ဘာပဲဖြစ်ဖြစ်ဘာသာကြမ်းနဲ့ဘယ်လိုကြောင့်မဲအကြောင်းပါပါအဲ့ဒီဘုရားဘာသာအမျိုးသမီးရဲ့အခွင့်အရေးကိုမနစ်နာရအောင်တော့1954ခုနှစ်ဥပဒေမှာသေသေးချာချာစဉ်းစားပြီးတော့ဆွဲထားပါတယ်အဲ့တော့အဲ့ဒီလိုမျိုးကျွန်တော်တို့ဘုရားဘာသာအမျိုးသမီးများရဲ့အခွင့်အရေးကိုဥပဒေရှိတော့ကလူအခွင့်အရေးကိုမဖိခိုက်စေဘဲကာကွယ်ပေးထားတဲ့ဥပဒေရှိပါလျက်နဲ့ဟိုစေတနာတဲ့ကျွန်တော်တို့ဗမာဘုရားဘာသာအမျိုးသမီးများရဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးကိုခီဗာနိုင်ွယ်ရအကြောင်းကြီးအများကြီးရှိနေတယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါလိုသုံးသပ်ချက်ပြခြင်းပါဗျာ
ကိုကရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေတထက်ထိမ်းမြှင့်ခြင်းဆိုင်ရာဥပဒေတလင်တမားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေလူ့ရေးထိန်းချုပ်ခြင်းဆိုင်ရာဥပဒေတွေမြန်မာနိုင်ငံအတွင်းမှာပြဋ္ဌာန်းပေးဖို့အမျိုးဘာသာတာဝန်ထိန်းသိမ်းဆောင်ရွက်ရေးအဖွဲ့ရဲ့ဘဟုရဲ့ဥက္ကဋ္ဌဖြစ်တဲ့အက္ကမဟာပဏိတနိုင်ငံတော်ဩဝါဒစရိယဗရဏတီလောကပြီးဝင်သားကသမ္မတဦးသိန်းစင်ထံကိုတင်ပြခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ဒီဥပဒေတွေရွေးဆွဲနိုင်ဖို့အကြံပြုချက်ရယူရေးဥပဒေကြမ်းရေးဆွဲရေးကော်မတီတစ်ခုကိုထားပြီးတော့စောင့်ရနေကြလည်းဖြစ်ပါတယ်
ကိုအောင်ရဲမောင်မောင်ပြောပြသွားခဲ့တာပါရှင်လူခွန်ရေး ترين بگان لی بیرو کو دکا رو دبا وا پوین چین تھین تھین یی بگو لے اہلے پی بیا سی گبا ٹلوا ما ٹمبو جی تت ما دا ری کو اتوں پیو مو میما لا نی دا ہا میما تت ڈو ری نے تت ڈو ری کو می کو نی تھائی نی جا یا دے شا با میو سئی ٹوی پیون ڈی سی مے چھین چھا مو ٹیا پھلا نی با دے میما اسو یا گا تت کون جان ٹوی پی با ٹن پو مو لولو سے ما پے پن تھا دے سو بی مے اکھو تھا پو بی ایے یو ساو یوت مو ری مے لوپ پھو سو یین میما اپو بائیں تت ڈو ری پیون ڈی توا نائی نے لو دبا وا پوین چین تھین تھین یی دما ری گا تھاؤ پیا پیو سو نی دا با اپی سون کو رو اے ایف پی تدین ڈ پو کو اچھی کھن بی مت تین گی تھائی گا پیو پیا پی با مے شین
တချင်တခါတော့ငါမြန်မာပြည်ကထူထပ်တဲ့တစ်တော်တွေဟာအခုအခါမှာတော့ပြပုံအတိဖြစ်နေပါပြီ။ဘကူးရုံမဘော်ကတစ်တော်တွေမှာဆိုရင်လဲတစ်ထုတ်လုပ်ရေးလုပ်ငန်းတွေကကျွန်းတစ်လို့တစ်မာတွေကိုရှာပွေထုတ်လုပ်ပြီးမိရှို့ထားတာကြောင့်ရုံမတစ်လျှောက်မိကိုတွေဖုံးလွှမ်းနေပါတယ်။ဒီတော်ထဲမှာနေစားတဲ့တော်ရိုင်းတိရစ္ဆာန်တွေလည်းမရှိကြတော့ပါဘူး။ရုံမဘော်မှာတစ်ပင်တွေပြန်ဆိုင်ဖို့အစီအစဉ်ရှိပေမဲ့တစ်တော်တွေဖြစ်လာဖို့ကတော့ဆယ်စုနှစ်ပေါင်းများစွာအချိန်ယူကြရမှာဖြစ်ပါတယ်။ပကူးယိုးမဒေသခံတဦးဖြစ်သူကိုကျော်ရွှေကတော့တစ်ခုတ်အပြီးမိရှို့ထားတဲ့ပကူးယိုးမပေါ်မှာကလေးတွေနဲ့အတူထင်းလိုက်ကောက်နေပါတယ်။တချင်ကတော့ဒီပကူးယိုးမကြီးဟာတော့ရိတ်တောင်ကြီးနဲ့တိတ်ကိုလှခဲ့တာပါလို့သူကအခုလိုပြောပါတယ
်။ဒါကဟိုရင်းလေထူးကုန်ကြီးကခုတ်ခိုင်းတာလေ။လာလေဒီအရုံကတော့
ကျေးလက်ဒေသကလူမှုအတိုင်းဝိုင်းကိုစားရည်ရိတ်ခါနဲ့အရေးအာဝါဒပေးနေတဲ့အာရှဒေသတွင်းကမပြတ်မစည်းရှိနေတဲ့အကြီးမားဆုံးတစ်တော်တွေတဲကတချို့ဟာဆိုရင်မြန်မာနိုင်ငံထဲမှာရှိနေတာပါ။ဒီတစ်တော်တွေဟာဆိုရင်မရေမတွက်နိုင်တဲ့တိရစ္ဆာန်မျိုးစိတ်တွေနေထိုင်ရရက်လည်းဖြစ်ပါတယ်။ဒီထဲမှာဆိုရင်ဒီနေ့အစောပိုင်းတော့ကပထမဆုံးအချိန်ဖြစ်တဲ့ဗီဒီယိုရိုက်ယူနိုင်ခဲ့တဲ့နှာလန်မြောက်မျိုးစိတ်တွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံရဲ့အရင်စစ်အစိုးရလက်ထက်အဂတိလိုက်စားမှုတွေအာဏာပိုင်တွေနဲ့နှိစက်တဲ့စီးပွားရေးသမားတွေနဲ့နေဆက်ဒေသပြည်ပခတွေကြောင့်တရားဝင်ရောတရားမဝင်တစ်ထုတ်လုပ်ရေးလုပ်ငန်းတွေပါမြန်မာပြည်မှာထွန်းကားခဲ့တာပါ။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာနိုင်ငံကတစ်တော်ရီရဲ့20ရာခိုင်နှုန်းဟာ1990ပြည်လွန်နှစ်တွင်နဲ့2030ပြည်နှစ်ကြားနှစ်20ကာလအတွင်းမှာကုန်ဆုံးခဲ့တာဖြစ်ပါတယ်လို့ဆိုပါတယ်။အခုလက်ရှိမြန်မာအစိုးရကအမျိုးသားသဘာဝဥယျာဉ်နှစ်ခုကိုဖော်ဆောင်ဖို့နဲ့မကြာခင်ကပဲတစ်ကုံချံပြပတင်ဖို့မှုကိုပိတ်ပင်လိုက်ပေမဲ့လည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကတော့အစိုးရရဲ့ဆောင်ရွက်ချက်ပေါ်မှာယုံကြည်မှုမရှိကြပါဘူး။တဘာဝပဝင်းချင်ရေလှုပ်ဆောင်တဲ့ EcoDev အဖွဲ့မှာတစ်တော်ရေးရာအကြံပေးဖြစ်သူတိုနီနေးလ်ကတော့အခုလိုပြောပါတယ်
။ Myanmar's illegal trade is huge and right now we're monitoring trucks going across the border to China.
မြန်မာရဲ့တရားမဝင်တစ်ခိုးထုတ်လုပ်မှုပမာဏကအတော်လေးကြီးပါတယ်။အခုတော့ကျွန်တော်တို့ကတရုတ်ဘက်ကိုနေဆက်ဖြတ်ကျော်ထွက်နေတဲ့ကုန်တင်ကားကြီးတွေကိုစောင့်ကြည့်နေတာပါ။တရက်တရက်ကိုကားရာပေါင်းများစွာဖြတ်သန်းသွားလာနေတာဟာဆိုရင်တမိုင်းမှာရှိခဲ့မှုတဲ့မှတ်တမ်းတွေထဲမှာအကြီးမားဆုံးပါပဲဗျာ။ပြဿနာကမြန်မာနိုင်ငံရဲ့နေဆက်တကြောကတိတ်ကိုရှေလျားလွန်ပြီးတော့တိတ်လဲဝင်ရထွက်ရလွယ်ကူနေတာကြောင့်စောင့်ကြည့်ဖို့အရန်ကိုခက်ခဲနေတာပဲဖြစ်ပါတယ
်မြန်မာနိုင်ငံဟာကမ္ဘာစည်းကွက်နဲ့ချိတ်ဆက်လုပ်ကင်လာတာနဲ့အမျှအနာဂတ်မျိုးဆက်တွေအတွက်ခြံထားရမယ့်နိုင်ငံတွင်းကသဘာဝအရေးအမြစ်တွေပြုံးတိနေမှုကိုကာကွယ်တားဆီးဖို့အပြင်းထန်လှုပ်ဆောင်နေကြရတာလည်းဖြစ်ပါတယ်ရှင
်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေအကြောင်းကိုတော့မတ်သိန်ကြီးထိုင်ပြောပြသွားခဲ့တာပါVOA ကိုအီးမေးလ်ကတစင်ဝေဖန်အကြံပြုလို့တဲ့ဒေသချင်းတောင်းလို့ကြရတဲ့ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ် VOA American တန်ရဲ့ကြာသာပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်ရှင်